စကိုင်းတိုင်းကနေမြို့တော်ဝိုင်းမှာဒီရပိုင်းနဲ့စစ်ကောင်စီတပ်တွေကိုဒေသခံပြည်သူကာကွယ်ရေးတပ်တွေကကြမ်းလန်ခုခံပစ်ခတ်တာတွေရှိပြီးစစ်တပ်ကလည်းနေမြေငင်ဝတ်ပြည်ပြားကြီးလှုပ်လာတာကြောင့်ထောင်ချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရတာပါ။အဲ့ဒီဒေသဟာတောင်ရလုတ်ကန်သူအများစုနေထိုင်ပြီးအသက်ဘေးလွတ်အောင်ထွက်ပြေးရချိန်မှာလေယာသုံးနှောင်းတွေကိုဒီအတိုင်းထားပစ်ခဲ့ရတဲ့အခြေအနေမှာရှိတယ်လို့ကဏီဒေသခံနွားပိုင်ရှင်ကိုတန်းဆိုးကရှင်းပြပါတယ်။
စေအူကဒီဘက်နေဒီမှာဝင်လာပြီဆိုလို့ရှိရင်ဒီအတိုင်းပဲပေါ့ဗျာ။ဟိုရွာရင်မှာဝင်တယ်ဝင်ရလို့ဝင်လို့ရှိရင်တွေ့ရမြလူကိုဖမ်းနေရ။ဟိုစစ်တာစေးတာရှိရဗျာ။ကျန်းဆက်တယ်ဗျာ။မိတ်ဆက်တယ်ဗျာ။ဆိုကြတဲ့အခါတော့စစ်သေးဆောင်နေတာစနေကြီးရဲ့မြင့်မြောက်ဖက်ချမ်းကိုရှောင်ညားရတယ်ပေါ့ဗျာ။ငါးတော့ဝင်နေတော့ရှိနေတယ်။ဟိုအကြီးဆုံးပေါ်လို့ကကိုလူယုံလာကြရတာလေ။အဲသူတို့အိမ်နေမှာအဲအနည်းဆုံးဗျာတောင်းပြီးဆိုတော့ဟိုကျင်းသွားတိစ္ဆာန်လေးတော့ရှိရပါတော့နော်လူပဲကိုလိုရုံနေကြတာကျင်းသွားတဲ့အရာဒီတိုင်းမဲ့အိမ်ဟောပါမထားနေကြတာလွားစွာပါတော့ဒီမှုဘူဘူကိစ္စလေးတွေရှိတယ်အဲလောလောဆယ်တော့ပြန်လို့မရသေးဘူးပေါ့နော
်တင်းကြောင်သူတွေဟာတချို့လဲတောအုပ်တွေထဲမှာဖြစ်သလိုပုန်းခိုနေရသလိုတချို့ကလည်းမိမိတို့အတီကျွမ်းတဲ့နေအိမ်လေးဘုံကြီးကျောင်းတွေမှာခိတ္တခိုးလုံနေရပါတယ်ဒီလိုစီပေးကြောင်ဒုက္ခသည်တွေအတွက်စားမရေးခါရွက်ပြင်တဲနဲ့စေဝါပစ္စည်းတွေအဓိကလိုအပ်နေရလို့ပြည်သူမှပြည်သူတို့ဆိုတဲ့အစီအစဉ်နဲ့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူမုံရွာမျိုးက88ငင်းပွင့်အဖွဲ့ဝင်ကိုဝင်းစော်ခိုင်ကပြောပါလေ
။ဟောပါတော့အခြေခံစားပေါက်ကုန်တွေဟိုကျွန်တော်တို့စာစီငါးတက်တာဘူးတွေနောက်မိတ်လက်ပြီးငချောက်မစားစီထားခံနိုင်တဲ့ဟိုရန်ရန်ခောက်ဆွဲလိုဟာမျိုးတွေပို့ပြရတယ်။နောက်ဒီစီးဆောင်တဲ့နေရာမှာအသက်ကြီးတဲ့လူတွေပါတယ်အဲကလေးသူငယ်တွေပါတော့အဲကလေးသူငယ်တွေအတွက်အဝတ်ထည်တွေနော်နောက်သူတို့အဟာရနဲ့ချစ်စီမဲ့ကလေးသူငယ်တွေအဖူဖောက်တွေစားပေါက်နိုင်တဲ့ရှင်တဲ့ဟောပါ့စားပေါက်တွေပေါ့ဒါမျိုးတွေကိုသူတို့ပို့ပေးရတာရှိတယ်နောက်အစီအဝါတွေပေါ့နော်တန်ရရတဲ့သူတွေနောက်နေပူရခြင်းတော့ဒီချွေးချွတ်များပြီးတော့ဟောဒီမူလာတွေနောက်ဝမ်းပြောက်ဝါရှောဖြစ်တဲ့ဒေလူနာတွေရှိလာတယ်။ခြားတဲ့ကလေးတွေရှိလာတော့ကျွန်တော်တို့ဒီစစ်စီးတွေပြီးလို့ဖောက်တော့ပြီးပြင်းချရပါတယ
်။အဲ့တော့ပြည်သူမှပြည်သူတို့ဆိုတဲ့အစီအစဉ်ကိုဘယ်လိုစတင်ဖြစ်သွားတာလဲခင်ဗျ။
ကျွန်တော်တို့ကဟိုတိုက်ပွဲတစ်ခုဖြစ်လိုက်ပြီဆိုလို့ရင်နေနေရာတတူတွေကိုတော့ဘယ်လိုထိဆက်ပြီးတော့မှညီကြရင်တော့ဒါရမယ်ဆိုတာမျိုးကိုပြည်သူလူထုကလည်းကောင်းကောင်းသဘောပေါက်ထားပြီးသားဖြစ်ပါတယ်။ဒီတကယ်တကယ်ဒီဒုက္ခတွေကြုံလာကြပြီဆိုတော့အကြည့်ကိုဒီကိုရောက်ရှိနိုင်မှုအတွက်ကျွန်တော်တို့ဒီကိုချိတ်ဆက်ပြီးတော့မှဒီသူမှဒီသူတို့အစီအစဉ်တစ်ခုကိုကျွန်တော်ဟိုဖန်တီးလိုက်တယ်အဲ့ဒီမှာကျွန်တော်မြန်မာနိုင်ငံတဝန်းကရောဒီကဘာရဲ့ရဲ့မှာရောက်နေကြတဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေရတယ်ဒီမှာလမ်းပြီးတော့မှကိုယ်ထောက်ပံ့မှုနဲ့စကားရှောက်ဒီလာမှာရှိနေတဲ့ဒီသူတွေဒီကိုတစ်ခါတလမ်းနေမှာကျွန်တော်တို့ကိုယ်ဆောင်တော့လုပ်ဆောင်နေတာဖြစ်ပါတယ်
ဒီလိုအသက်အန္တရာယ်အတွက်တင်းဆောင်ပြေးနေရသူတွေကိုပေါ့လေ။ကုညီကယ်ဆယ်ရေးပစ္စည်းတွေပို့တဲ့နေရာမှာပုံမှန်တိုင်းပို့နိုင်ရပါ။ဒါမှမဟုတ်ဘယ်လိုအခက်အခဲတွေကြော်လွှားနေရလဲခင
်ဗျ။လမ်းစီးမှာဒီသဘူးကတ်ပြီးမြင်တယ်ဆိုရင်တော့ဒီစံအိတ်တွေကစပြီးတော့မှစစ်စစ်မှုရှိပါတယ်။အဲ့ဒီမှာကျွန်တော်တို့ဒီကုတ်ဆောင်ရတဲ့အခါမှာသူတို့စစ်ဖက်ကနေပြီးတော့မှတက်ဆဲထားတဲ့နေရာတွေဒီဟာတွေရှောင်သွင်းပြီးတော့သွားနိုင်တဲ့နေရာဒီဟာမျိုးစုံနဲ့ကျွန်တော်တို့ရှောင်ခွင်းပြီးတော့မှအကောင်းဆုံးပြည်သူလူထုတွေကိုပူချည်ပြီးပို့ဆောင်ပေးနိုင်ဒီရဲ့အနေအထားမျိုးမှာကျွန်တော်တို့ရှိစေနေပါတယ်ခင်ဗျ။
အဲ့တော့မင်းနဲ့မျိုးကထွက်ပြေးနေရသူတွေကြတော့တောင်ကျောတွေတွေပုန်းနေရတာဆိုတော့လေပစ္စည်းပို့ရတာရောလွယ်ကူရလားခင်ဗျ
။ပထမအဦးဆုံးကတော့အဲမင်းတပ်ခြေဆက်ပြီးတော့မှဒီကုညီပြည်ရဲ့ရိုးကိုလှုပ်ဆောင်နေတဲ့ဒီစစ်ပီးနဲ့ပတ်သက်ပြီးတော့မှအကူအညီဆောင်ရွက်ပေးနေတဲ့သူတွေနဲ့စပြီးတော့မှအခြေခံလိုအပ်ချက်တွေရှိအောင်လို့ဒါကျွန်တော်တို့ထိဆက်ပြီးမှဆောင်ရွက်ရတာရှိပါတယ်။မင်းတပ်ကိုပို့ဆောင်နိုင်မှုပြောအဆင့်ဆင့်ပို့ဆောင်ရတာရှိပါတယ်။အဓိကလိုအပ်ချက်ဖြစ်တဲ့စံစီကိုကျွန်တော်တို့ပြင်ပြီးနိုင်အောင်ပြုစားကြရပါတယ်။နောက်အဲဒီတောကြီးတောင်တွေထဲမှာဒီလုံချင်းလို့ပါလို့မကိုက်ဖို့တဲ့ချင်းတော်တွေဒါဘိုးသားတွေနောက်အခြေခံစားပေါက်ကုန်တွေကိုတော့အပေါ်ကိုရောက်ရှိနိုင်မှုအတွက်ကျွန်တော်တို့ဒါလုပ်ဆောင်နေပြီဖြစ်ပါတယ်။
ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့မင်းတပ်ဒေသခံ CDF လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်မင်းတပ်မြို့ကန်၃ပုံ၂ပုံလောက်ဥိန်စွန့်ခွာထွက်ပြေးနေရပြီးတချို့လဲတိုးတောင်တွေထဲမှာပေါအောင်နေရတယ်လို့ တချို့ကလည်းနိစ္စရာကြေးရွာကယာယီခိုးလုံရင်းစခန်းတွေမှာနားခိုနေရပါတယ်ခင်ဗျာ။